မင်္ဂလာညနေခင်းပါရှင်2020ပြည့်နှစ်မလ9ရက်တနင်္လာနေ့ညနေဘက် VOA စီစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေတိုက်ရိုက်ထုတ်လင်းပေးနေပါပြီ 9mm 19.25 လို့နဲ့အတူ VOA ရဲ့ Facebook စာမျက်နှာ VOA Burmese News ကနေပြီးတော့လည်းထုတ်လင်းချိန်နဲ့တပြေးညီနားဆင်နိုင်ကြပါတယ်ရှင်ကျွန်မခွန်ညိုပါခွန်ညနေခင်းအစီအစဉ်တွေတာဝန်ယူပါမယ်ရှင
်ကျွန်မကတော့စုမျက်မော်ပါကိုရိုနာဗိုင်းရပ်စ်ကိုကူးစက်မှုကိုထိန်းသားစီနိုင်မှုအတွက်အီတလီလူဦးရေ16တန်းလောက်ကိုတနီယာနဲ့တနီယာအသွားအလာမလုပ်အောင်ကန့်သတ်ထားပါတယ်။အိန္ဒိယနိုင်ငံတောင်ပိုင်းမှာတော့ကျန်းကျက်တုပ်ကွေးယောဂါဖြစ်ပွားမှုကိုတားဆင်းဖို့အတွက်ကြက်ဘဲတွေကိုတုပ်တင်နေကြပါတယ်။ခုလိုနောက်ဆုံးရသတင်းတွေကိုမက်ခင်ဖြူထွေးနဲ့ကြီးညာပေးပါမယ်ရှင်
။ဒီနေ့ညနေခင်းဆက်ပြီးနားဆင်ရမယ့်သတင်းလာလေးတွေမှာမြန်မာနိုင်ငံအရေးကူလလုပ်ငန်းရှင်တွေကိုစုံစမ်းထားတဲ့အစီရင်ခံစာအကြံပြုချက်တွေအကြောင်းကုလလူခွင့်ရေးညီလာခံမှာအတွင်းရေးမှူးချုပ်ရဲ့အစီရင်ခံစာပါအချက်လက်တွေကိုအခုလိုနားဆင်ရပါပါ။
When the Secretary General received the report from Gert Rosenthal, he made sure that the report was not only shared with member states but also
အခုလောက်ကူလာလူခွင့်ရေးညီလာခံကမြန်မာပြည်ဆိုင်ရာသတင်းလွှာနဲ့အတူမနက်ဖြန်မလ10ရက်မှာဖွဲ့စည်းပုံအခြေခံဥပဒေမူကြမ်းပြင်ဆင်ရေးမဲခွဲဆုံးဖြတ်မဲ့အခြေအနေပြည်တွင်းရွှေပြောင်းနေထိုင်သည့်မိမိမူလနေရင်းဒေတာကကိုယ်စားလှယ်ကိုမဲမပေးပဲဒီရွှေပြောင်းနေထိုင်ရာအရက်ကကိုယ်စားလှယ်ကိုမဲပေးခွင့်လျှောက်ထားတဲ့ဥပဒေမူကြမ်းကိုတိုင်းရင်းသားပါတီတွေကဝေဖန်မှုတွေအကြောင်းနှားဆင်ကြရမှာပါအခုရင်ဆုံးတော့တနင်္လာနေ့ညနေခင်းထိတ်တန်းရောက်နေတဲ့ဒေတာတွင်းနဲ့နိုင်ငံတကာသတင်းတွေကိုမတ်စုမြတ်မော်နဲ့မက်ခင်ဖြူထွေးတို့ပြောပြပါမယ်ရှင်
ကိုရိုနာဗိုင်းရပ်စ်ကိုကူးစက်မှုကိုတားဆီးနိုင်ဖို့အတွက်အီတလီနိုင်ငံလူဦးရေ25ရာခိုင်နှုန်းလောက်ကိုတနီယာကနေတနီယာအသွားအလာအဝင်ထွက်တွေတားမြစ်ထားပါတယ်။တနင်္ဂနွေနေ့ကတနီထဲမှာတေဆုံးသူ133ယောက်အထိမြင့်တက်ပြီးစုစုပေါင်းတေဆုံးသူ366ယောက်ထက်မနည်းရှိခဲ့ပြီးတဲ့နောက်မီလန်မြို့ဗန်နစ်မြို့အပါအဝင်အီတလီမြောက်ပိုင်းဒေသကလူပေါင်း16တန်းလောက်ရဲ့အသွားအလာတွေကိုကန့်တက်လိုက်တာဖြစ်ပါတယ်။တစ်မြို့ကနေတစ်မြို့သွားလာမှုကိုဧပြီလရောက်တဲ့အထိပြင်းပြင်းထန်ထန်ထိန်းချုပ်ထားပါတယ်။အီတလီတနိုင်ငံလုံးမှာလည်းပြားတိုက်တွေ၊ရုပ်ရှင်ရုံတွေ၊ကားဆက်ရုံတွေ၊ကစားကွင်းတွေအပါအဝင်လူစုလူဝေးဖြစ်မဲ့နေရာတွေအားလုံးကိုပိတ်ထားဖို့အမိန့်ထုတ်ထားပါတယ်။အလုတ်ကနေအနားယူထားတဲ့ဆရာဝန်တွေကိုတော့မှ COVID-19 ရောဂါဖြစ်နေတဲ့လူနာတွေကိုကုသပေးဖို့အစိုးရကအကူအညီတောင်းထားပါတယ်။အခုလိုကိုရိုနာဗိုင်းရပ်စ်ပိုးကူးစက်နေသူတွေကိုထိန်းချုပ်နေချိန်မှာပုံဟန်မင်းကြီးကလည်းဒီကနေ့မှစုတောင်းပေးခဲ့ပါတယ်ပုံမှန်အားဖြင့်ပုံဟန်မင်းကြီးနေ့စဉ်တည်တံ့ဝေပြမှုကိုအွန်လိုင်းပေါ်မှာဒီကနေ့တိုက်ရိုက်ထုတ်လွှင့်ခဲ့တာပါ။
In questi giorni offrirò la messa per gli ammalati di questa epidemia.
Coronavirus ကိုကူးစက်နေသူတွေသူတို့ကိုကူးသပေးနေတဲ့ဆရာဝန်တွေသူနာပြုတွေလှူအားပေးတွေအပါအဝင်ဒီပိုးကြောင့်နာမကျန်းထိခိုက်နေသူတွေအားလုံးအတွက်ပုံရဟမင်းကြီးကဆူတောင်းပေးနေတာဖြစ်ပါတယ်ကိုရိုနာဗိုင်းရပ်စ်ကိုကူးစက်သူအများဆုံးဖြစ်တဲ့တရုတ်နိုင်ငံမှာတော့နောက်ထပ်ပိုးကူးသူ40ရှိပြီးတော့ဒါဟာဇန်နဝါရီလတည်းကဆိုရင်အနည်းဆုံးကူးစက်သူအရေအတွက်ဖြစ်ပါတယ်အမေရိကန်ပြည်ထောင်စုမှာတော့လောလောဆယ်အထိဗိုင်းရပ်စ်ပိုးကူးသူ964ယောက်သေဆုံးသူ22ယောက်ရှိနေပါတယ်ဗိုင်းရပ်စ်ပိုးကူးနေသူနဲ့ထိတွေ့ခဲ့တဲ့အမေရိကန်လွှတ်တော်အမတ်2ယောက်လည်းသူတို့သဘောနဲ့သူတို့တီးခြားခွဲပြီးတော့နေနေကြပါတယ်ကယ်လီဖိုးနီးယားပြည်နယ်ကမ်းလွန်မှာကမ်းကပ်ခွင့်ရဖို့စောင့်နေကြတဲ့ Grand Princess အပျော်စီးသင်္ဘောကြီးကိုတော့ခီးသည်တွေကမ်းဆင်းနိုင်ဖို့ဒီကနေ့အော့ကလန်မြို့မှာရန်သားခွင့်ပေးမယ်လို့မျှော်လင့်ရပါတယ်ကယ်လီဖိုးနီးယားပြည်နယ်မှာနေထိုင်သူတွေဆိုရင်ပြည်နယ်တွေကစစ်စခန်းတွေစီမှာ14ရက်တီးခြားခွဲထားမှဖြစ်ပြီးတော့တခြားပြည်နယ်တွေကခီးသည်တွေကိုတော့ Texas နဲ့ Georgia ပြည်နယ်တွေမှာရှိတဲ့စစ်စခန်းတွေမှာတီးခြားခွဲဆောင်ကြည့်မှဖြစ်ပါတယ်။တင်မောပေါ်ပါလာတဲ့နိုင်ငံသားခီးသည်တွေကိုသူတို့နေရပြန်နိုင်ကြဖို့တက်ဆိုင်ရာနိုင်ငံတွေနဲ့နိုင်ငံခြားရေးဌာနကဆက်သွယ်ဆောင်ရွက်နေတယ်လို့ရောဂါကာကွယ်ထိန်းချုပ်ရေးဌာနကပြောပါတယ်။တင်မောဝန်ထမ်းတွေကတော့ကန့်စင်ခွင့်ရမှာမဟုတ်ပါဘူး။ကမ္ဘာတဝန်းကိုရိုနာဗိုင်းရပ်စ်ပိုးကူးစက်မှုအခြေအနေကတော့ပိုးကူးစက်နေတဲ့နိုင်ငံပေါင်း100ကျော်ရှိသွားပြီးတော့ COVID-19 ရောဂါဖြစ်နေသူ3000ကျော်သွားပြီလို့ WHO ကမ္ဘာ့ကျန်းမာရေးအဖွဲ့ကြီးကပြောပါတယ်ရှင်။
လူတွေအများပြားသေဆုံးနေရတဲ့ကိုရိုနာဗိုင်းရပ်စ်ကူးစက်မှုတွေကြောင့်အခမ်းအနားတွေဖျက်သိမ်းတာစာသင်ကျောင်းတွေရဲ့ကွင်းစင်လေ့လာရေးခီးစဉ်တွေကနေနိုင်ငံကကုန်သွယ်ရေးပြပွဲကြီးတွေအထိအစီအစဉ်တွေဖျက်သိမ်းလာနေတာကြောင့်အာရှဒေသတဝန်းကဝန်ဆောင်မှုပေးတဲ့စီးပွားရေးလုပ်ငန်းတွေလည်းထိခိုက်လာနေပါတယ်။လူစုလူဝေးတွဲဆုံပွဲတွေလုပ်ဖို့ပွဲစီစဉ်သူတွေကစိုးရိမ်လာနေကြတာပါ။ကိုရိုနာဗိုင်းရပ်စ်ကူးစက်ခံရမှုတွေတိုးလာနေတဲ့အီတလီနဲ့ပြင်သစ်လိုဥရောပနိုင်ငံတွေမှာလည်းအလားတူအခြေအနေတွေဖြစ်လာနိုင်တဲ့အကြောင်းလေ့လာသုံးသပ်သူတွေကတွက်ဆပြောဆိုထားပါတယ်။အခမ်းအနားအစီအစဉ်တွေဖျက်သိမ်းလာကြတဲ့အတွက်ပွဲတွေကိုကမကထလို့စီစဉ်တဲ့သူတွေ၊ဟိုတယ်တွေ၊လေယာဉ်ခီးစင်တွေနဲ့အစားအစာမှာယူတဲ့လုပ်ငန်းတွေထိခိုက်လာတာဖြစ်ပါတယ်။ season to cook yet a kama, tuna sassan yen, now season with a library of Piaco Mare. Dilu Chiniga, coronavirus go, tincho nine yet chinibama mutibio, lame, ibre, milari, a tidan, sabido, pietuan, and buesinibare. Nanganaga canari in Yapja, Chimbali, she be, Kidwalungani, a tika, when we yanni, a Chinese, Singapore, Nangan, we a tragaro, leshi, a chini, alma, tika, mutimazon, joni, avaration.
တရုတ်နိုင်ငံတောင်ပိုင်းမှာစနေနေ့တုန်းကပြိုကျခဲ့တဲ့ဟိုတယ်အဖြစ်အစီးတွေကြားမှာအသက်ရှင်ကျန်နေနိုင်သူတွေကိုကယ်ဆယ်ရေးတွေဆက်လက်ရှာဖွေနေပါတယ်။တရုတ်နိုင်ငံတဝန်းကကိုရိုနာဗိုင်းရပ်ကူးစက်နေသူတွေကိုတိကျခွဲဆောင်ကြည့်နေတဲ့ဟိုတယ်ပြိုကျမှုကြောင့်ဆယ်ယောက်သေဆုံးခဲ့ပါတယ်။ကွမ်ဂျိုးမြို့ကနေမှာရှိတဲ့ဒီခုနှစ်ထပ်အမြင့်ရှိတဲ့ဟိုတယ်ပြိုကျစဉ် ဒီနေ့ကျွန်တော်တို့ကတော့ဒီနေ့ကျွန်တော်တို့ကတော့ဒီနေ့ကျွန်တော်တို့ကတော့ဒီနေ့ကျွန်တော်တို့ကတော့ဒီနေ့ကျွန်တော်တို့ကတော့ဒီနေ့ကျွန်တော်တို့ကတော့ဒီနေ့ကျွန်တော်တို့ကတော့ဒီနေ့ကျွန်တော်တို့ကတော့ဒီနေ့ကျွန်တော်တို့ကတော့ဒီနေ့ကျွန်တော်တို့ကတော့ဒီနေ့ကျွန်တော်တို့ကတော့ဒီနေ့ကျွန်တော်တို့ကတော့ဒီနေ့ကျွန်တော်တို့ကတော့ဒီနေ့ကျွန်တော်တို့ကတော့ဒီနေ့ကျွန်တော်တို့ကတော့ဒီ
ဒီလိုအခြေအနေတွေကြောင့်ပဲဂျပန်အစုချေယာဆေးရီဒီကနေ့မှာ
第六千里里，咱们这边输血压是为的，你嘛，牙牙该弄加钱多吧嘞？这几年嘛呗，香港恒生输血压是个咯，今年这一辈起码，两牙该弄加钱比上海输血压牛更加咯，东亚该弄加钱多吧嘞？比这边别的那加密能源里嘛嘞，今年这一辈起码输血压是为的，直接加个吧嘞？美利坚比当输嘛嘞，今年一样会没啥跟酒店开门绝对一样个咯，牙牙该弄加钱来不会心里吧嘞？
美国在印尼北尼马瓦达西镇内部，印尼超耐国家的印尼困难来提，来度比达十公kHz低空超十度呀，来度比达十公kHz顶昂啊超度呀，来度比达二十五kHz低低古超五度呀，你个透亮比你话一听。
今年来年年里边，人家那家的人员，比如一个十比多几年比你话的，苗国人家那家大肚皮，Rocket东东生过的，给你披露开话的，他哈，他那边对马杜迪亚苗，人家三大母皮话的，当香港的西班牙、上岛、苗家的大肚皮东尼个，东路线的库木港东皮皮罗披露开的路，当国里亚不转是五十九用啊，表话的，面上kilometer二十六公里，kilometer内亚拉瓜维提交开的路表话的。 ပြည်လုပ်ခဲ့တဲ့ဒုံးတွေဟာပဲထိန်ဒုံးတွေဖြစ်ပုံရပြီးတော့ဂျပန်ပိုင်တဲ့ထဲကိုတော့မကြခဲ့ဘူးလို့ဂျပန်အစိုးရတာဝန်ရှိသူတွေကပြောပါတယ်။အခုလိုမျိုးစမ်းသပ်ပြည်လုပ်နေမှုဟာကိုရီးယားကျွမ်းဆွေငင်းချမ်းရေးကိုထောက်ကူမဖြစ်ဘူးလို့တောင်ကိုရီးယားသမ္မတရုံးကကြေညာချက်ထုတ်ပါတယ်။တောင်ကိုရီးယာဆိုရအနေနဲ့နောက်ထပ်ပြည်လုပ်မှုတွေလုပ်မှာကိုဆက်လက်ဆောင်ကြည့်နေတယ်လို့လည်း ကိုရီးယားကကျိုးစားနေပုံရတဲ့တစ်ချိန်ထဲမှာပဲခုလိုဒုံးကျည်ပြင်းလို့ဆန်တက်မှုတွေကိုလုပ်တာပါ။
မြောက်ကိုရီးယားမှာပိုကူးသူရှိတယ်လို့မပြောပေမဲ့ကူးစက်မှုကိုမြောက်ကိုရီးယားအစိုးရကဖုံးကွယ်ထားမှာကိုဆိုရင်းနေကြပါတယ်။အာဖဂန်နစ္စတန်နိုင်ငံမှာရွေးကောက်ခံသမ္မတအက်ရှရက်ဂန်နီနဲ့ရွေးကောက်ပွဲပြိုင်ပွဲအဗ်ဒူလာအဗ်ဒူလာတို့ဒီနေ့ကျန်းသစ္စာချိန်ဆိုတဲ့အခမ်းအနားတွေကိုတပြိုင်နက်တည်းမှာကျင်းပခဲ့ကြတာကြောင့်နိုင်ငံရေးကျင်းမာမှုတွေပိုမှုဆိုးဝါးလာနေပြီးတော့အမေရိကန် ဒီခန္ဓာနှစ်ခုစလုံးကိုတော့အာဖဂန်နိုင်ငံဆိုင်ရာအမေရိကန်အထူးကိုယ်စားလှယ်စာမေးခါလီစနစ်နိုင်ငံတကာတပ်ဖွဲ့များဆိုင်ရာအမေရိကန်တပ်မှုစကော့မီလာတို့လည်းတက်ရောက်ကြပါတယ်။တချိန်ထဲမှာပဲမစ္စတာအဗ်ဒူလာကလည်းသူ့ရဲ့ရုံးမှာကျန်းသစ်စာချင်းစုပွဲကိုကျင်းပခဲ့တာပါ။ဒီခန္ဓာနှစ်ခုစလုံးကိုတော့အာဖဂန်ရုံးတံတွေမှာတရားရင်နဲ့တရားပြတာခဲ့ကြတာလည်းဖြစ်ပါတယ်။ပြီးခဲ့ Tiga Pianbe Abdulaga, Dijuka Puyalago Lamakame, Dunia Tu Pueda, Naya Jangjinabido, Asoya Pue, Puesime Jangule, 3B, Piosuga, Pipare.
ဒါကြောင့်အခုလိုသမ္မတဖြစ်ကျန်းသစ္စာကြီးစုဝယ်ရီကိုလည်းတပြိုင်တည်းချင်းမှာခဲ့ကြတာပါရှင်။အိန္ဒိယနိုင်ငံတော်ပိုင်းမှာကျန်းငယ်တုပ်ခွေးယောဂဖြစ်ပွားမှုကိုတားဆီးနိုင်ဖို့တတိယနေ့အဖြစ်ချက်ဘယ်ရီကိုတုတ်တင်ခဲ့ကြပါတယ်။ Kirala Bine Makulo Dote Shinimu Dinigunine Ga Satinidaba. Pine Soya and Dine Yogago, Zemigo, Shinimbo, Songpia Sayanida Piedelo, Kirala Bine, Timwegune, Drace and Lila Ytebanga let out by Mauka, Abdul Muniaga writers the Intanago Biovare, Yoga Tainto Sayayi, Ya. ကျပဲထောင်တဲ့ချီကိုတပ်ဖြတ်ရှင်းလင်းနေကြတာပါကျန်းတဲ့တို့ကွေးဟာပုံမှန်အားဖြင့်ကျပဲငှက်တွေကြမှာဒါကူးဆက်တယ်လို့ WHO ကမ္ဘာကျန်းမာရေးအဖွဲ့ကြီးကပြောပါတယ်ဒါပေမဲ့တချို့ဗိုင်းရပ်စ်ပိုးတွေဟာလူတွေမှာပါကူးဆက်နေတာကိုတွေ့ရှိထားပါတယ်လူကိုကူးဆက်ရင်အပြားတက်ချောင်းဆိုးတာလို့တိတ်မပြင်းတဲ့ရောဂါမျိုးကနေပြီးတော့နမိုနီးယားအဆုတ်ရောင်ရောဂါအသက်ရှူလမ်းကြောင်းထိခိုက်ပြီးတ
ဒီခုံတွေကိုတော့လင်းဘောကခုံနန်းတွေပုံစံမျိုးဖန်တီးနေရချခဲ့တာပါမလေးရှားနိုင်ငံလိုက်ပိုင်ခီးတဲ့တင်လေးဟာ2014ခုနှစ်ဇူလိုင်လတုန်းကနယ်သာလန်နိုင်ငံအမ်စတာဒမ်မြို့ကနေမလေးရှားနိုင်ငံကွာလာလမ်ပူးမြို့ကိုအတွားရုရှားလူလာတဲ့ယူကရိန်းခွဲထွက်ရေးသမားတွေထိန်းချုပ်ထားတဲ့နယ်မြေအထက်မှာပြတ်ကျခဲ့တာဖြစ်ပါရဲ့ရှင်
တနင်္လာနေ့ညနေခင်းထိတ်တန်းရောက်နေတဲ့နိုင်ငံတကာသတင်းတွေကိုမဆုမြတ်မွန်နဲ့မခင်ဖြူထွေးတို့ပြောပြခဲ့ကြတာပါရှင်အခုမြန်မာပြည်ဆိုင်ရာသတင်းစာတွေကိုဇက်တိုက်ထုတ်လွှင့်ပေးသွားပါမယ် မြန်မာနိုင်ငံကုလလုပ်ငန်းစဉ်တွေနဲ့ပတ်သက်လို့စုံစမ်းထားတဲ့ရုပ်စံသစီရင်ခံစာကြံပြုချက်တွေကိုကုလသမဂ္ဂတွင်ရည်မှုချုပ်အနေနဲ့ဒီကုလပြုပြင်ပြောင်းလဲရေးအစီအမံထဲမှာထည့်သွင်းကောင်းထည့်ဖို့နေသလိုဒီလုပ်ငန်းအောင်မြင်မှုအတွက်ကုလအဖွဲ့ဝင်နိုင်ငံတွေနဲ့ရက်ဖက်အဖွဲ့တွေရဲ့ထောက်ခံပူးပေါင်းမှုလိုအပ်တယ်လို့ကုလအတွင်ရည်မှုချုပ်ကနေလူ့အခွင့်အရေးကောင်စီကိုတင်သွင်းတဲ ွင်းမှုနဲ့ပတ်သက်လို့ကိုသားညိုဦးကဆက်ပြီးပြောပြပေးပါရှင်
။ကုလသမဂ္ဂဝင်းဝိုင်းမှာ Rosenthal အစီငစားဆိုပြီးတော့လူသိများတဲ့ဒီအစီငစားအကြံပြုချက်တွေကိုကုလသမဂ္ဂအတွင်းမှုချုပ်အနေနဲ့ဘလို့နောက်ဆက်တွဲအကောင့်ထဲပေါ်နေသလဲဆိုတာနဲ့ပတ်သက်ပြီးတော့ဒီကုလသမဂ္ဂအတွင်းမှုချုပ်ကနေပြီးတော့လူခွင့်ကောင်စီကိုအစီငစားဒီကနေ့တင်သွင်းပါတယ်။မြန်မာနိုင်ငံကရိုဟင်ဂျာမွတ်စလင်တွေပေါ်မှာလူခွင့်ကျူးလွန်မှုတွေကြီးကြီးမားမားဖြစ်မလာခင်မှာအကြမ်းဖက်မှုအရှိန်တိုးလာနေရဆိုတဲ့သတိပေးချက်အခြေအနေကိုကုလသမဂ္ဂဘက်ကနေပြီးတော့လက်လျူပြုခဲ့တဲ့ဆိုပြီးတော့ဆွဆွဲချက်တွေရှိခဲ့တာပါ။အဲဒီဆွဆွဲချက်တွေကိုစုံစမ်းမှုအတွက်ဂွန်ဒီမာလာနိုင်ငံရဲ့ဝန်ကြီးဟောင်းလည်းဖြစ်ကုလသမဂ္ဂဆိုင်ရာဂွန်ဒီမာလာတာမကြီးဟောင်းလည်းဖြစ်တဲ့ဂျတ်ရိုဆန်ဒယ်ကိုအထွေမှုချုပ်အန်တိုနီယိုဂူထရက်စ်ကတာဝန်ပေးခဲ့ပြီးတော့မနစ်တုန်းကအဲဒီအစီအစဉ်လာထွက်ခဲ့တာပါ။ဒီအစီအစဉ်သားထဲမှာတော့မြန်မာနိုင်ငံတွင်းကကုလသမဂ္ဂယန္တရားရဲ့ဆောင်ရွက်မှုအစိတ်ပိုင်းတွေကိုဝေဖန်ထားပြီးတော့မအောင်မမြင်ဖြစ်ခဲ့တာတွေကိုထောက်ပြပါရတယ်။နောက်ကုလသမဂ္ဂအေဂျင်စီတွေကြားအပြိုင်မှုမြန်မာအစိုးရနဲ့ဆက်ဆံမှုပြည်ပခဒေသကအချက်လက်တွေနဲ့ပတ်သက်လို့တုံ့တက်တင်ပြမှုဒါတွေကိုလေ့လာတုံ့တက်ပြီးတော့အကြံပြုချက်တွေထုတ်ပေးခဲ့ပါရတယ်။ဒီအကြံပြုချက်တွေအတိုင်းကုလသမဂ္ဂရဲ့လုပ်ငန်းတွေတာဝန်ယူတာဝန်ခံမှုရှိလာစေဖို့အတွက်ပြင်ဆင်ဆောင်ရွက်နေပြီဖြစ်တယ်လို့အတွင်းမှုချုပ်ကူစားဒီကုလသမဂ္ဂလက်ထောက်အတွင်းမှုချုပ်တူဖြစ်တဲ့ Volker Turk ကလူခွင့်ရေးကောင်စီကိုဒီကနေ့မှာရှင်းပြသွားပါတယ်
။ The reforms that the Secretary General has put in place have actually helped the UN system place a greater emphasis on prevention.
ဒီကြောင်းလမ်းမှုတွေဟာကုလသမဂ္ဂစနစ်ကိုတကယ်ပဲအထောက်အကူဖြစ်စေဖို့လူခွင့်ရေးနဲ့ပတ်သက်လို့တားဆီးကာကွယ်ရေးပူးပေါင်းဆောင်ရွက်ရေးဖြစ်လာစေဖို့ကုလဌာနချုပ်မှာရောမြေပြင်အနေထားတွေမှာပါတာဝန်ယူတာဝန်ခံမှုတွေဖြစ်လာစေဖို့အတွင်းမှုချုပ်အနေနဲ့ပြင်ဆင်ဆောင်ရွက်နေပါတယ
်ကုလသမဂ္ဂအဖွဲ့အတွင်းပြင်ဆင်ပြောင်းလဲမှုတွေလုပ်ရမှာစနစ်အရရောဖွဲ့စည်းပုံရပါတိုးတက်ကောင်းမွန်လာဖို့ဖြစ်တယ်လို့ပဲဒါဟာနိုင်ငံတကာနိုင်ငံတွေအတွက်ရည်ရွယ်တာမဟုတ်ဘဲနဲ့နိုင်ငံအရရက်ကကုလသမဂ္ဂစနစ်အားလုံးအတွက်ရည်ရွယ်ပြီးတော့လူခွင့်ချိုးဖောက်မှုတွေကိုဟန်တားနိုင်ဖို့ဖြစ်တယ်လို့လက်ထောက်အတွင်းမှုချုပ်ကရှင်းပြပါတယ်ဒီအတွက်လည်းပူးပေါင်းဆောင်ရွက်မှုတွေလုပ်ဖို့ဆိုပြီးတော့ဖိတ်ခေါ်ပါတယ်
But it's also clear that the UN and the system alone cannot do it on its own. We will need the support of member states and civil society. We need very much the support of member states and civil society.
We need very much the support of member states and civil society.
မြန်မာကိုယ်စားလှယ်တမကြီးဦးကျော်မိုးထွန်းကတော့ဒီကုလသမဂ္ဂရဲ့စင်ကန်သားတွေဟာတိကျမှန်ကန်မှုတမကြဖို့လိုအပ်တယ်ဆိုတဲ့အချက်တွေကိုပြန်ထောက်ပြပါရတယ်။အခုစင်ကန်သားတွေမှာအစာဖွဲ့တိုက်ခိုက်တဲ့ရေစကန်အရေအတွက်ဟာ3ဖြစ်နေပြီးတော့အမှန်တကယ်က30ဖြစ်တယ်ဆိုတာကိုသူကပြန်ရှင်းပါတယ်။ ဒါမျိုးဟာအကြံဖက်လုပ်ရတူကိုမိမ့်မိတ်မှုဖြစ်စီရဲဆိုပြီးတော့ထောက်ပြသွားပါတယ်။ဒါပြင်ကုလသမဂ္ဂလုပ်ငန်းတွေဟာသက်ဆိုင်ရာတိုင်းပြည်တွေနဲ့ပူးပေါင်းဆောင်ရွက်ပြီးတော့သက်ဆိုင်ရာတိုင်းပြည်အစိုးရရဲ့သဘောထားနဲ့အညီလိုအပ်ချက်တွေကိုဖြည့်ဆည်းကူညီပေးဖို့ဖြစ်တယ်ဆိုပြီးတော့ဦးကျော်မိုးထွန်းကထောက်ပြပါတယ်။ဒီအတွက်ကြောင့်လဲကုလသမဂ္ဂရဲ့လုပ်ငန်းတွေဟာလိုအပ်ချက်ပေါ်တည်တဲ့ဆောင်ရွက်မှုတွေဖြစ်တယ်လို့သူကဆိုပါတယ
်။ We'd like to stress that works out
the ကုလသမဂ္ဂဌာနကိုယ်စားလှယ်နဲ့ကုလသမဂ္ဂဌာနရုပ်လုပ်ငန်းတွေဟာလိုအပ်ချက်တွေအပေါ်မှာတည်တင်ပါတယ်။လူရှင်ရဲ့လိုအပ်ချက်တိုင်းမဖြစ်သင့်ပါဘူး။
ရွန်ဂျာ၃နှုန်းကိုလက်မခံတဲ့မြန်မာဆွေအနေနဲ့ကတော့ဒီရွန်ဂျာရေးနဲ့ပတ်သက်ပြီးတော့ကုလသမဂ္ဂအစည်းအဝေးစာအများစုဟာတမာတမတ်မကြဘူးလို့ယူဆထားတာဖြစ်ပါတယ်။လက်ထောက်တွင်မှုချုပ်ကတော့အခုဒီရိုစန်တာအစည်းအဝေးစာရဲရခြင်းပဲကုလသမဂ္ဂတွင်မှုချုပ်အနေနဲ့တွေ့ဆုံဆွေးနွေးမှုတွေကိုလုပ်ပြီးတော့ပြည်ပြန်ပြောင်းလဲရေးတွေအတွက်ပြင်ဆင်ခဲ့တယ်လို့ဆိုရတယ်
။ When the Secretary General received the report from Gert Rosenthal
တွင်မှုချုပ်အနေနဲ့ဒီအစည်းအဝေးကိုလက်ခံရရှိတဲ့အချိန်မှာဒီအစည်းအဝေးကိုပြည်ဝင်နိုင်ငံတွေကမကပဲကုလသမဂ္ဂအတွင်းမှာပဲဖြန့်ဝေခဲ့ပါတယ်။အဲဒီနောက်ကုလသမဂ္ဂစီမံခန့်ခွဲမှုဆိုင်ရာကြီးတန်းအရာရှိတွေကိုရောသူ့အမှုဆောင်အရာရှိတွေကြားမှာပါစစ်မြေတောင်ဝန်ရှိသူတွေပါတဲ့အစည်းအဝေးတွေခေါ်ယူခဲ့ပါတယ်။ဒီအစည်းအဝေးကနောက်ဆက်တွဲဘလို့အရေးယူဆောင်ရွက်မလဲဆွေးနွေးကြတာပါ။၃၈တခုကတော့ကုလသမဂ္ဂအတွင်းမှုချုပ်ရဲ့ပြည်ပြန်ပြောင်းလဲရေးအစီအမံတွေထဲမှာဒီစင်ခန်းစားပါအကြံပြုချက်တွေကိုပါထည့်သွင်းစဉ်းစားသွားဖို့ပါ။ဒါကြောင့်ဒီစင်ခန်းစားကအင်မတန်အရေးကြီးပါတယ်
။ဒါကြောင့်လည်းကုလသမဂ္ဂဌာနေကူစလေစနစ်ကိုပြန်လည်သုံးသပ်နေပြီးတော့မကြခင်မှာတော့ဌာနေကူစလေရီနဲ့ဌာနေယုံတွေကိုကုလသမဂ္ဂတွင်မှုချုပ်ရဲ့လမ်းညွှန်ချက်အစ်တွေထုတ်ပြန်ပေးဖို့ရှိတယ်လို့ဆိုပါတယ်။ဒီညမှာကုလသမဂ္ဂတာဝန်ရှိသူတွေအနေနဲ့လူခွင့်ရည်နဲ့ပတ်သက်ပြီးတော့နားလေကြွန့်ကျင်မှုဆိုတာကိုလေးပေးထားတယ်လို့ပြောပါတယ်။အခုဒီကုလသမဂ္ဂတွင်မှုချုပ်ရဲ့အစည်းအဝေးအပေါ်မှာအဖွဲ့ဝင်နိုင်ငံတွေကပြန်လည်သုံးသပ်ဆွေးနွေးတဲ့နေရာမှာတော့အနောက်နိုင်ငံအများစုကတော့ဒီ Rosenthal အစည်းအဝေးနဲ့အတွင်းမှုချုပ်အစည်းအဝေးကိုကြိုဆိုလက်ခံကြပါတယ်။တရုတ်နဲ့မြန်မာအင်းနီချင်းနိုင်ငံချုပ်ကတော့ Ranger ရင်းနဲ့ပတ်သက်ပြီးတော့အင်းနီချင်းဘင်္ဂလားဒေ့ရှ်နဲ့ချုပ်ဆိုထားတဲ့သဘောတူညီချက်ကိုအကောင့်ထဲဖော်ရေးကိုပဲအဓိကထောက်ပြပြောဆိုခဲ့ကြပါတယ်ခင်ဗျာ
။ကိုသားညုံပြောပြသွားတာပါရှင်။အခုတခါတော့ဒီဖွဲ့စည်းပုံဥပဒေပြင်ဆင်ရေးဘက်ကိုအလှည့်ပေးချင်ပါတယ်ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးမူကြမ်းတွေကိုပြည်ထောင်စုလွှတ်တော်မှအပြန်အလှန်တင်းတင်းမာမာဆွေးနွေးနေကြတာမှာမလ10ရက်မနေ့ဖန်မှာတော့မဲခွဲမှုတွေစတင်မှာဖြစ်ပြီးဥပဒေကြမ်းအလုံးမဲခွဲဖို့အတွက်အချိန်9ရက်ကြာမယ်လို့သိရပါတယ်ဥပဒေကြမ်းဘယ်နှခုလောက်သဘောတူပြင်ဆင်နိုင်မလဲဖွဲ့စည်းပုံပြင်ဆင်ရေးအတွက်လွှတ်တော်ကိုယ်စားလှယ်တွေကဘလောက်အထိမျှော်လင့်ထားသလဲဆိုတာမမေခါကစုံစမ်းတင်ပြထားပါတယ်ရှင်
လာမယ့်မက်လ10ရက်နေ့မနက်ဖြန်ကစလို့ပြည်တော်စုလွှတ်တော်မှာ2008ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးဆိုင်ရာဒုတိယအကြိမ်ပြင်ဆင်တဲ့ဥပဒေမူကြမ်းကဥပဒေတွေကိုမဲခွဲဆုံးဖြတ်တာတွေလုပ်သွားတော်မှာပါဥပဒေပုံမှန်3ခုကျော်နှုန်းနဲ့6ရက်ကြာမဲခွဲဆုံးဖြတ်သွားဖို့လှုံ့ဆော်ထားတယ်လို့ရခိုင်မျိုးသားပါတီကပြည်သူ့လွှတ်တော်ကိုယ်စားလှယ်ဥဖေတန်းကပြောပါတယ
်ဟိုပြင်ဆင်ချက်က6ဆောင်ရှိတယ်10ရက်နေ့ကနေပြီးတော့ဒီအပတ်မှာဆိုရင်4ရက်ရမယ်ဒါပထမပိုင်းအဲ၄၃လျှောက်ကာကြီးအပိုင်းပြီးမှာပေါ့နောက်တစ်ပတ်မှာဆိုရင်တော့ကျွန်တော်၅ရက်ရတယ်အဲ၄၃လျှောက်ခောက်ခွေးအပိုင်းပြီးမယ်အကုန်လုံး၉ရက်ပေါ့နော်မဲလက်မှလည်း၉ဆောင်ဖြစ်တယ်အတိပြုမဲ့ကဏ္ဍလည်း၉ခုပေါ့ဆောမဲလက်မှတစ်ဆောင်မှာ10ချက်ပါခြင်းပါမယ်15ချက်ပါခြင်းပါမယ်အဲ့လိုမျိုးပေါ့သက်ဆိုင်ရာသက်ဆိုင်ရာအလိုက်ပေါ့
ဥပဒေကြမ်းနှစ်ခုလုံးအတွက်လှုပ်ဝက်ဆန္ဒမဲ၉ချိန်ပေးဖို့အပါအဝင်မဲခွဲဆုံးဖြတ်မှုလှုပ်ဆောင်တာမှာနိုင်ငံတော်တမရနဲ့ဒုတိယတမရများရွေးချယ်တင်မြှောက်ပွဲလုပ်ခဲ့စဉ်ကအတိုင်းဆန္ဒမဲအသုံးပြုပြီးလှုပ်ဝက်စွာဆန္ဒပြုတဲ့နည်းလမ်းနဲ့ဆောင်ရွက်သွားမယ်လို့ပြီးခဲ့တဲ့ရက်ပိုင်းကပြည်ထောင်စုလွှတ်တော်နာယကဦးတီခွန်မြတ်ကပြောဆိုထားပါတယ်။ပြီးခဲ့တဲ့ဖေဖော်ဝါရီ25ကနေမတ်လ5ရက်နေ့အထိပြင်ဆင်ရင်းနဲ့ပတ်သက်လို့လွှတ်တော်ရင်းအကြိတ်အနယ်ဆွေးနွေးခဲ့ကြတာပါ။ 436 ကနဲ့436ခဆိုပြီးပြင်ဆင်တဲ့ဥပဒေကြမ်းနှစ်ခုတင်ထားတာမှာပြင်ဆင်မဲ့ပုံမှန်138ချက်ကို10ရက်ကြာဆွေးနွေးခဲ့တာဖြစ်ပါတယ်။ဖွဲ့စည်းပုံပြင်ဆင်ရေးမှာအဓိကအဟန့်တာဖြစ်နေတယ်လို့ဝေဖန်ခံနေရတဲ့တက်မတော်ဘက်က NLD ပါတီဘက်ကတင်ပြလာတာတွေကိုပြင်းပြင်းထန်ထန်ကန့်ကွက်ခဲ့သလို NLD ပါတီဘက်ကလည်းတက်မတော်နဲ့ပြည်ခိုင်ဖြိုးတင်လာတာတွေကိုကန့်ကွက်မှုကြီးကြီးမားမားလုပ်ခဲ့တာမို့ဒီတစ်ခေါက်ဖွဲ့စည်းပုံပြင်ဆင်ရေးကနိုင်ငံအတွက်ထိရောက်မဲ့ဥပဒေတွေပြင်ဆင်နိုင်ဖို့ခက်တဲ့အပြင်ဘယ်တစ်ချက်ကိုမှမပြင်နိုင်မဲ့ပြီးလေမလားလို့မှတ်ချက်ပေးတာတွေလည်းရှိနေခဲ့ပါတယ် NLD ပါတီအမျိုးသားလွတ်တော်ကိုယ်စားလှယ်ရှေ့နေတဦးဖြစ်တဲ့ဦးအောင်သိန်းကတော့သူတို့ပါတီတင်လာတဲ့ဖွဲ့စည်းပုံပြင်ဆင်ရေးဘလောက်အောင်မြင်မယ်ဆိုတာနဲ့ပတ်သက်လို့ခုလိုပြောဆိုသွားခဲ့ပါတယ်
။အဲဒီရေးချင်ရရင်မပြင်နိုင်ဘူးဆိုတော့အဲဒီသူတို့ဒီခမန်းပြောဆိုချက်တော့အမှန်ကောင်းမှန်နိုင်တာပေါ့နော်။ဒါမှပြင်နိုင်တဲ့အတိုင်းဒါဒီတော်တော်များများပြန်သွားမှာပဲ။အဓိကကြီးဟွာရီကတော့ရောက်ခဲ့ ဖြစ်နေပါတယ်အဲ့ဒီကတော့အဖြေကဘယ်လိုထွက်လာမလဲဆိုတော့ပြောလို့မရဘူးတော့ပြောရဖြစ်တယ်လေမဲကကျုပ်ပဲမဲပြရဲဆိုတော့သူကလူရဲ့ကိုရှိကိုဘကိုကြိုက်ပြီးတော့မဲပြင်းနေပြီးလိုက်မှာပေါ့ကိုဒီဘက်ကလူကသူကပြောတာကြိုက်ပြီးမဲပြင်းပြေးလိုက်မှာပေါ့တော့ကျွန်တော်ကအဲ့ဒါကိုဘယ်လိုလုပ်လို့လဲလို့ထားရဲဆိုတော့အညုံနဲ့ပြောခဲ့
လွတ်တော်တွင်ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးလုပ်ငန်းစဉ်နဲ့ပတ်သက်ပြီးချင်းပြည်နယ်မဲဆန္ဒနယ်၅ကပူးခင်ကမ်းလျံကတော့ပြင်ဆင်နိုင်ရေးအတွက်မျှော်လင့်ချက်မဲ့နေတယ်လို့ပြောဆိုလိုက်ပါတယ်
။ဒါရေရောခကွဲပါတိတ်ရောမလွယ်တော့ဘူးထင်တယ်လေ။အဲ့ဒါလဲသမတော်သားပုစလေမြားလက်ထဲမှာပဲရှိတာကိုသူတို့ဒီလိုရှော့ပြင်းမှာပဲပြင်လို့ရမယ်ထင်တယ်။အများစုပြင်းနေတယ်လည်းမခံဘူးဆိုရင်လည်းဒါပြင်လို့ရမှာတော့မဟုတ်ပြန်ဘူး။โอเคเมเนเจอร์เสร็จแล้วมาจีมาบ่าวซิรอซิซิเลยมั้ยล่ะบิเมနိုင်ငံတော်จะตะเกด้านเนาะอลุลุยะเดอณีถาป้อมันอยู่เปลี่ยนไหนมาတော့ไม่รู้ทีเนี่ยสนองทีเนี่ย
ปิสิยโรงงานเซนเนี่ยปัดตะเตยีเหวแจปี่ยวနေราโมအများကြီးမျောလင်းပုံမရှိသလိုအဆိုးဆုံးကိုကြိုတင်ပြင်ဆင်ထားဖို့တတိပေးလာသူကတော့နိုင်ငံရေးလေးလာတုံးတက်သူဒေါက်တာရံမျိုးတိန်ပ
ါဒီဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးမှာသူကစုံမတ်ပြောင်းနေတယ်ပေါ့เนาะအဲ့တော့အဓိကအဆုံးဖြတ်ပေးမယ်ဒီအမျိုးသားဒီမိုကရေစီအဖွဲ့ချုပ်လွတ်တော်ကိုယ်စားလှယ်တွေနဲ့တမတော်သားလွတ်တော်ကိုယ်စားလှယ်တွေချာမှာတော့စုံမပြောင်းနေတရွေးတော့တော့ပြည်စင်ကြီးကတော့ဟိုဖြစ်ရောက်အလုပ်ဖြစ်ပြီးတော့အကောင့်ထဲပေါ်လာနိုင်လို့ထဲရင်းနေမယ်လို့မြင်တယ်အကောင့်ဆုံးကိုလည်းမျှော်လင့်ထားပြီးတော့တော့အဆိုးဆုံးအတွက်ကိုလည်းချိုးတင်ပြင်ဆင်ထားဖို့လိုအပ်မယ်လို့တော့ကျွန်တော်ကမြင်ပါတယ်
ကိုရကြမဲခွဲဆုံးဖြတ်မဲ့ဖွဲ့စည်းပုံပြင်ဆင်ရေးကမနက်ဖြန်မှာစတင်တော့မှာပါမနက်ဖြန်မှာတော့ပြည်တော်စုလွှတ်တော်ကိုယ်စားလှယ်85ရာခိုင်နှုန်းကျော်ထောက်ခံမှုအပြင်လူမှုဆန္ဒခံယူပွဲပါကျင်းပအတီးပြုမှတင်နိုင်မဲ့436ကတဲ့ကပုံမှန်15ခုနီးပါးကိုမဲခွဲဆုံးဖြတ်မယ်လို့ပြည်တော်စုလွှတ်တော်ကထုတ်ပြန်ကြေညာထားပါတယ်ရှင
်မိခပြောပြခဲ့တာပါရှင်အခုစန္ဒာမဲပေးရေးနှီးဥပဒေဘက်ကိုကြည့်ကြရအောင်ပါဥပဒေအရလွှတ်တော်တက်တမ်းမကုံခင်ရက်90အတွင်းရွေးကောက်ပွဲတွေကျင်းပရမှာဖြစ်လို့အခု2020နှစ်ကုန်ပိုင်းမှာအထွေထွေရွေးကောက်ပွဲတွေကျင်းပရတော့မှာပါပြင်ဆင်ထားတဲ့ရွေးကောက်ပွဲနီးဥပဒေသေးအရဆိုရင်ပြောင်းရွှေ့နေထိုင်သူတွေဟာနေရာတက်မှာရက်ပေါင်း90နေထိုင်ပြီးရင်အဲ့ဒီဒေသကကိုယ်စားလှယ်ကိုမဲပေးခွင့်ရှိတယ်ဆိုတာကိုတိုင်းရင်းသားပါတီတွေကဝေဖန်နေပါတယ်ဒီနေ့မှာဒီကချင်နိုင်ငံရေးပါတီတခုကဥဆောင်ပြီးတော့အဲ့ဒီဥပဒေကိုစန့်ကျင်ကန့်ကွက်ဆန္ဒပြခဲ့ကြပါတယ်ဒီနီးဥပဒေနဲ့ပတ်သက်လို့တိုင်းရင်းသားပါတီတွေရဲ့အမြင်ကိုကိုစော်ထက်ကစုံစမ်းမေးမြန်းသတင်းပေးပို့ထားပါတယ်ရှင
်ပြည်သူ့စစ်တော်ရွေးကောက်ပွဲနီးဥပဒေတိုင်းဆိုရင်ရပောင်း90ပြောင်းရွှေ့နေထိုင်ပြီးရဲ့မဲဆန္ဒရှင်တွေကသူတို့နေရာဟောင်းမှာမဲမပေးခြင်းရင်လက်ရှိပြောင်းရွှေ့ထားတဲ့ဒေသကရွေးကောက်ခံကိုယ်စားလှယ်ကိုမဲပေးဖို့လျှောက်ထားနိုင်မှာဖြစ်ပါတယ်အိမ်နောက်စုဇယားမရှိပဲမှတ်ပုံချင်းရှိုံနဲ့အဲ့ဒီဒေသအတွက်မဲပေးခွင့်ရှိရဲ့ကိစ္စဟာနိုင်ငံသားအခွင့်အရေးကိုထိခိုက်သလိုဒီမိုကရေစီစံနှုန်းဖက်ဒရယ်စံနှုန်းနေနဲ့လည်းမကိုက်ညီကြောင်းကချင်မျိုးသားကွန်ဂရက်ပါတီဥက္ကဋ္ဌဒေါက်တာအမ်ခွန်လာကပြောပါတယ်ဒီကနေ့မတ်လ9ရက်ကချင်ပြည်နယ်မြကြီးနားမြို့မှာဒီကိစ္စအတွက်သူတို့ပါတီကဆန္ဒပြခဲ့ရတဲ့ပတ်သက်ပြီးအခုလိုပြောပါတယ်
ကျွန်တော်ကချင်ပြည်နယ်ဒီနေရာလူတွေလူရည်ကစီသွားလို့တာကပိတ်မသာမီမနာဖြစ်နေတိတ်မကွာတော့ဘူးကျွန်တော်ကငငယ်ခွင့်ရရလောဆွေးရရဖြစ်လာတယ်။ဒါဒီပြီးတော့လမ်းဆောင်တော်ဦးကြီးတက်ခါနေတယ်၊မူရှိတယ်။အဲဒီဘူကိုတကယ်ကျင့်တော့လားဆိုတော့မင်းဝန်ကိုကျွန်တော်လက်ရှိပြောင်းစုလွတ်တော်နဲ့တာဝန်ရှိတဲ့ဦးရည်ကြီးကိုဖွဲ့စည်းအားလုံးကိုကျွန်တော်မင်းဝန်ထုတ်ပြန်တယ်။
ပြောင်စုလွှတ်တော်ရွေးကောက်ပွဲကော်မရှင်ရဲ့ဤဥပဒေမှာပါရဲ့ရပောင်း90မဲပေးခွင့်ကိုသူတို့ကပြင်ဆင်စေချင်တာပါ။ရွှေပြောင်းနေထိုင်ပြီးရဲ့ရပောင်း90အတွင်းမဲပေးခွင့်ဟာဒေတာကိုကိုစားမပြုတ်တော့နောက်ပိုင်းမှာမငြိမ်းများမှုရည်မကျေနပ်မှုရည်ရှိလာနိုင်တယ်လို့လည်းပြောပါတယ်
။ဟုတ်ကဲ့သူဒေတာသူ့လူသူရေးချယ်တဲ့ဆိုတော့ရေးပေါ်ပဲစနစ်ကဒေါ်ရီစနစ်မှာပေးရဖြစ်ဖြစ်တယ်။အဲတည်းကနေပြီးလာရွေးတဲ့သုံးဆောင်ကိုမရှိဘူး။ဒါအေတောင်းစရာလည်းရှိဘတ်ပုံရည်ရှိရတယ်သူကလည်းအဲဒေတာရဲ့ရွေးချယ်မှုသူကဖြစ်နေတာ။တရားမျှတမှုရှိပြီ။အဲအဲ့ဒါကိုပြပြနေတယ်
ကချင်မျိုးသားကွန်ဂရက်ပါတီဥက္ကဋ္ဌဒေါက်တာအမ်ခွန်လာပြောသွားတာဖြစ်ပါတယ်။အရင်ကသတ်မှတ်ထားရဲ့ရပောင်း180ကနေရပောင်း90လျှော့ချလိုက်တာကနိုင်ငံသားတွေမဲပေးနိုင်တဲ့အခွင့်အရေးပိုရလာပေမဲ့တချို့ဒေသတွေအတွက်ကတော့မမျှတရတဲ့တယောက်မှုကြီးဖြစ်လာနိုင်ကြောင်းကရင်မျိုးသားဒီမိုကရက်တစ်ပါတီ KNDP ဥက္ကဋ္ဌမန်းအောင်ပြည်စုကပြောပါတယ်
။ဒီလိုလျှော့လိုက်တာကဥမာချင်းပြည်နယ်လိုပါလို့ဆိုချင်းတစ်သက်ရှိတယ်။အဲဒီချင်းတစ်သက်ရှိတဲ့ပြည်နယ်ကိုဒီကဟိုဟာအကြောင်းမျိုးမျိုးကြောင့်ဌာနဆိုင်ဝန်ထမ်းတွေကိုပြောင်းလိုက်တာဖြစ်ဖြစ်အကြောင်းမျိုးကြောင့်ရောက်သွားတာဖြစ်ဖြစ်သုံးလတည်းနဲ့မဲပြွင့်ရောက်ဖန်ပြတဲ့သဘောမျိုးဖြစ်ပြီးတွေ့လက်မခံဘူးဒီနေသားရဆိုရင်တော့သုံးလစာသုံးလ
ကျောင်းသားတွေဟာတော့ကျွန်တော်တို့ကတော့မကြိုက်ဘူးလက်မခံဘူးဒါပုံပုံနဲ့နေမှာပေါ့ဗျနိုင်ငံတကာရွေးကောက်ပွဲဥပဒေစံနှုန်းတွေတိုင်းခေတ်ပြောင်းရွှေ့သူတွေကသူတို့မူလနေရည်ဒေတာအတွက်ကြိုတင်မေတာပေးတင်ကြောင်းနိုင်ငံရေးပါတီတွေကပြောပါတယ် ကချင်ပေါင်းစည်းပါတီတစ်ခုဖြစ်တဲ့ကချင်ပြည်နယ်ပြည်သူ့ပါတီ KSDP ချင်းပေါင်းစည်းပါတီဖြစ်တဲ့ချင်းအမျိုးသားဒီမိုကရေစီအဖွဲ့ချုပ် CNLD ကရင်အမျိုးသားဒီမိုကရက်တစ်ပါတီ KNDP မွန်ညင်ညိုရေးပါတီ MUP နဲ့ကြားပြည်နယ်ဒီမိုကရက်တစ်ပါတီ KSDP ဒီပါတီကခေါင်းဆောင်နေရာ2019ဒီဇင်ဘာလောက်ကစပြီးဒီကိစ္စကိုဆွေးနွေးခဲ့ကြပါတယ် ပြောင်စုရွေးကောက်ပွဲကော်မရှင်က2019အောက်တိုဘာ3ရက်မှာအမိန့်အမှတ်55မြင်းဆောင်2019နဲ့ပြည်အောင်စု35ဥပဒေဖြစ်တဲ့ပြည်သူ့လွှတ်တော်ရွေးကောက်ပွဲနှီးဥပဒေကို9ချိန်မြောက်ပြင်ဆင်ခဲ့ပြီးပုံမှန်30မှာပါတဲ့အနည်းဆုံး ရပောင်း190ဆိုရစာသားကိုပြင်ဆင်ခဲ့ရဖြစ်ပါတယ်2020ရွေးကောက်ပွဲကိုဝင်ပြိုင်မဲ့နိုင်ငံရေးပါတီဟာတရားဝန်ကျင်ရှိပြီးအဲ့ဒီထဲမှာတိုင်းရင်းသားပါတီက50ကျော်ရှိပါတယ်
မဲပေကွန်ရှိရဲ့အခြေခံလူကြီးရေစင်ရင်ကတော့တန်း40နီးပါရှိပါတယ်။ကိုဗစ်19ရောဂါကမ္ဘာပေါ်ခြေပြန့်လာတဲ့အချိန်ကလူမှုကြမ်းမှာထိတ်လန့်ဆိုးရိမ်မှုတွေလည်းတိုးထွက်တိုးလာနေပါတယ်။မြန်မာနိုင်ငံမှာကိုရိုနာဗိုင်းရပ်စ်ကူးစက်မှုအခုချိန်ထိအတိမပြုတ်နိုင်သေးပေမဲ့ရောဂါကာကွယ်ရေးနဲ့ရောဂါထိန်းချုပ်ရေးပြင်ဆင်စရာရှိလာတယ်လို့ပြင်ဆင်ရမှာဖြစ်ပါတယ်။ မြန်မာတာဝန်ရှိသူတွေအနေနဲ့ကိုဗစ်19ရောဂါကာကွယ်ရေးနဲ့ထိန်းချုပ်ရေးအတွက်လက်ရှိပြင်ဆင်ဆောင်ရွက်မှုတွေဟာအားရကျေနပ်စရာရှိပါသလားလူလူကရောဒီရောဂါပိုပြန့်နှံ့မှုနဲ့ပတ်သက်လို့သိရှိနားလည်ပြီးတော့ရောဂါကာကွယ်ရေးကိုနည်းလမ်းတကျပြင်ဆင်ထားနိုင်ပါရဲ့လားလာမယ့်အင်္ဂါနေ့ညပိုင်းဒဲလီလိုက်အစီအစဉ်မှာဆွေးနွေးသွားဖို့စီစဉ်ထားပါတယ်ပါဝင်ဆွေးနွေးမေးမြန်းလိုတဲ့သွားရရှိ VOA မြန်မာပိုင်းရဲ့ဖုန်းနံပါတ်က1-2-3-2-9-9-5-5-4 ဖြစ်ပြီးတော့အီးမေးလ်လိပ်စာက bamis@voanews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးမေးမြန်းကြမယ့်တော်ရရှိမှုကိုကြိုဆိုပါရစေခင်ဗျာ
။အခုဆက်ပြီးတော့တနင်္လာနေ့ညနေခင်းထိတ်တန့်ရောက်နေတဲ့ဒေသတွင်းနဲ့နိုင်ငံတကာသတင်းအချင်းချုပ်ကိုမှတ်စုမြတ်မောင်ကပြောပြပေးပါမယ်ရှင်။
ကိုရိုနာဗိုင်းရပ်စ်ကိုကူးစက်မှုကိုတားဆီးနိုင်ဖို့အတွက်အီတလီနိုင်ငံလူဦးရေရဲ့25ရာခိုင်နှုန်းလောက်ကိုတနီယာကနေတနီယာအသွားအလာအဝင်ထွက်တွေတားမြစ်ထားပါတယ်။မီလန်ဗဲနစ်မြို့တွေအပါအဝင်အီတလီမြောက်ပိုင်းဒေသကလူ16သန်းလောက်ရဲ့အသွားအလာတွေကိုကန့်သတ်လိုက်တာပါ။တမျိုးကနေတမျိုးသွားလာမှုကိုဧပြီလရောက်တဲ့အထိပြင်းပြင်းထန်ထန်ထိန်းချုပ်ထားပါတယ်။အမေရိကန်ပြည်ထောင်စုမှာတော့လောလောဆယ်အထိဗိုင်းရပ်စ်ပိုးကူးသူ964ယောက်သေဆုံးသူ22ယောက်ရှိနေပါတယ်။ကယ်လီဖိုးနီးယားပြည်နယ်ကမ်းလွန်မှာကန့်ကွက်ခွင့်ရဖို့စောင့်နေတဲ့ Grand Princess အပျော်စီးတမောကြီးကိုတော့ခီးသည်တွေကန့်ဆင်းနိုင်ဖို့အတွက်ဒီကနေ့အော့ကလန်မြို့မှာရန်နာခွင့်ပေးမယ်လို့မျှော်လင့်ရပါတယ်။နိုင်ငံပေါင်း100ကျော်မှာဒီပြန့်နှံ့ဖြစ်ပွားနေတဲ့ကိုရိုနာဗိုင်းရပ်စ်ပိုးကြောင့်ရေနံစည်းတွေကျပြီးတော့တခြားစီးပွားရေးဆိုင်ရာကရက်တွေကျုံလာနေတဲ့အပေါ်ဆိုးရိမ်မှုတွေလည်းနှစ်ဆတိုးနေတာကြောင့်အစုရှယ်ယာဈေးကွက်တွေဟာဒီကနေ့ထပ်မံကျဆင်းပါတယ်။ဝယ်လိုအားကျဆင်းနေခြင်းရေနံအဓိကထုတ်တဲ့နိုင်ငံတွေကလည်းထုတ်လုပ်မှုအားလျှော့ဖို့သဘောမတူတာကြောင့်ရေနံစည်းတွေဟာ30ရာခိုင်နှုန်းလောက်ဆက်ပြီးကျဆင်းသွားပါတယ်။အာရှနဲ့ဥရောပအစုရှယ်ယာဈေးကွက်တွေမှာဈေးတွေကျနေပြီးအမေရိကန်မှာဈေးကွက်မဆခင်ကြိုတင်ခန့်မှန်းချက်တွေအရလည်းအစုရှယ်ယာဈေးတွေ900ရာခိုင်နှုန်းအထိကျနိုင်ခြင်းရှိနေပါတယ်။မြောက်ကိုရီးယားနိုင်ငံကတော့တာတိုဖြင့် rocket drone 3စီးကိုဒီကနေ့စမ်းသပ်ပစ်လွှတ်ခဲ့ပါတယ်ရှင်။
တနင်္လာနေ့ညနေခင်းထိတ်တန့်ရောက်နေတဲ့သတင်းချင်းချုပ်ကိုမတ်စုမြတ်မွန်ပြောပြပေးတာပါ။အခုညနေစီစဉ်ထုတ်လုပ်ရမှုကမတ်စုမွန်ဖြစ်ပြီးတန်ဖန်းအင်ဂျင်နီယာကတော့မီခေဒူဗင်စကီဖြစ်ပါတယ်။အခုကျမတို့အတန်းလွင့်နေတဲ့ရေဒီယိုအစီအစဉ် PP ချင်းထုတ်လွှင့်ပေးမယ် Intercept 70နဲ့ Mia Set 3တို့က VOE နေ့စဉ် TV အစီအစဉ်ကိုလည်းကြည့်ရှုနိုင်ကြပါရဲ့ရှင်။ VOE သောတာရှင်များနဲ့တကွမြမပြည်သူပြည်သားအားလုံးကိုရော့စိတ်ပါရှင်လန်းချမ်းမြေ့ကြပါစေ။ VOE ကိုအားပေးနားဆင်ခဲ့တဲ့အတွက်ကျေးဇူးအထူးတင်ပါတယ်ရှင်။
This program has come to you from the Voice of America, Washington. From Washington,